မြန်မာနိုင်ငံအပေါ်အပြစ်ပြဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုကိုတုံ့ပြန်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့အစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေဒီကနေ့ရှင်းလင်းခဲ့ပါတယ်။ ICJ မှာအမှုရင်ဆိုင်မဲ့အဖွဲ့ကိုဦးဆောင်ပြီးတော့ကိုရင်သွားရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်၊သမရဦးဝင်းမြင့်၊တပ်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ထိပ်တန်းခေါင်းဆောင်တွေတက်ရောက်တဲ့နေပြည်တော်ကသမရအိန်တော်ကတွေ့ဆုံမှုမှာရှင်းပြခဲ့တာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့တာပါ။နိုင်ငံတကာဥပဒေပညာရှင်တွေပါဝင်မဲ့အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့ ICJ တရားရုံးမှာအမှုရင်ဆိုင်မဲ့အကြောင်းပုတ်ထူးနေကကြေညာခဲ့ပြီးတဲ့နောက်မှာပဲအခုလိုထိပ်တန်းတာဝန်ရှိသူတွေတွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာကြီးလေးတဲ့လူခွင့်ရချိုးပေါ်မှုတွေကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေနဲ့အတူ ICJ အပြင်အပြည်ပြည်ဆိုင်ရာပြည်မှုဆိုင်ရာတရားရုံး ICC နဲ့အာဂျင်တီးနားနိုင်ငံကတရားရုံးတွေမှာတရားစွဲဆိုအရေးယူဖို့ကြိုးပမ်းမှုတွေလိုမကြသေးခင်ကဆက်လို့ PR တွေတိုးမြင်လာနေတာတွေကိုလည်းနေပြည်တော်မှာထိတ်တန့်ကောင်းဆောင်တွေရှင်းပြခဲ့တာပါ။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ကပြည်ထနာတွေကိုဖြည့်ရှင်းဖို့ကြိုးပမ်းနေတာတွေမြန်မာအစိုးရနဲ့စစ်တပ်ကလူခွင့်ရချိုးပေါ်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းနေတာတွေစုံစမ်းဆဲကိစ္စတွေကိုလည်းပြောဆိုခဲ့ကြောင်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။ကုလသမဂ္ဂအနေနဲ့ပြည်ထနာကိုဖြည့်ရှင်းဖို့တဲ့တာဝန်ခံမှုကိစ္စတွေအပေါ်ငွေကုန်ကြေကြာခံတုံ့ဆွဲနေတယ်လို့လည်းပြည်တွင်ပြောဆိုထားပြီးပြည်ထနာကိုဖြည့်ရှင်းရမှာလက်တွေ့ကြပြီးမျှတတဲ့ချင်းကပ်မှုတွေနဲ့ကူညီမှုတွေကိုလက်ခံမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းနယ်သာလန်နိုင်ငံသဟိတ်မျိုးက ICJ တရားရုံးမှာရှေလာဆန်အမှုရင်ဆိုင်တဲ့အခါဒီကနေ့ရှင်းလင်းတင်ပြခဲ့တဲ့အချက်တွေကိုအခြေခံပြီးတော့ခုခံချေပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။